နယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကကျင်းပခဲ့တဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရှိတ်ဟာစီနာကရိုညာဒုက္ခသည်ဆန်ရပြဿနာကိုတင်ပြခဲ့ပါတယ်ဒီပြဿနာအဆုံးသတ်နိုင်ရေးရိုညာတွေပေါ်ခွဲခြားဆက်ဆံမှုတွေခွဲခြားဆက်ဆံတဲ့ဥပဒေတွေမူဝါဒတွေဖယ်ရှားပေးတာအပါအဝင်အချက်၃ချက်ကိုလှုပ်ဆောင်ပေးဖို့လည်းသူကပန်ကြားလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကဒုက္ခသည်များဆိုင်ရာအစ်မြင့်အရာရှိများအစည်းအဝေးကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကဦးဆောင်ကျင်းပခဲ့တာဖြစ်ပြီး High Level Event on the Global Compact on Refugees, A Model for Greater Solidarity and Cooperation ကမ္ဘာတဝန်းဒုက္ခသည်ဆိုင်ရာတသားတည်းရပ်တည်ပူးပေါင်းဆောင်ရွက်မဲ့ပုံစံအတွက်ကမ္ဘာပံအပါအဝင်အစ်မြင့်ပုဂ္ဂိုလ်တွေပါဝင်တဲ့ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရှိတ်ဟာစီနာကသူ့နိုင်ငံမှာအိနီဂျန်နိုင်ငံဘက်ကနေလာတဲ့ဒုက္ခသည်တသန်းကျော်ကိုလက်ခံရတဲ့အကြောင်းတင်ပြခဲ့တာဖြစ်ပါတယ်
။ Now in Bangladesh we are faced with the largest forced movement.
ဘင်္ဂလားဒေ့ရှ်နိုင်ငံအချင်းတူတူလေးတွင်မှလူကြီးတက်တက်မှတသန်းကိုလက်ခံလိုက်ရတာပါ။သူတို့ဟာရာစုနှစ်နဲ့ချီနေခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်တွေကအတင်းပြောင်းရွှေ့ရခံရတဲ့စိတ်ဒဏ်ရာရနေတဲ့ရိုဟင်ဂျာတွေဖြစ်ပါတယ်။
ဒီဒုက္ခသည်တွေနေထိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေအကပေါင်း6000ကျော်ပေးထားရတဲ့အပြင်သူတို့အတွက်အခြေခံလိုအပ်ချက်တွေကိုပါဖြည့်ဆည်းပေးနေရတာမို့ဒီဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးတစ်ရပ်ဖြစ်နေတယ်လို့လည်းပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာချမ်းသာတဲ့နိုင်ငံတစ်နိုင်ငံမဟုတ်ကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကနေလူမှုရေးစီးပွားရေးနဲ့တဘာဝအဝင်းကျင်လို့အရင်းမြစ်တွေသာမကလူသားအရင်းမြစ်တွေကိုပါပေးဆံနေရပြီးတာဝန်ယူနေရတဲ့အတွက်နိုင်ငံတကာကနေအကူအညီပေးကြဖို့လည်းပန်ကြားခဲ့ပါတယ်
။ The international partners especially on UN agencies have been helping the refugees.
နိုင်ငံကမြန်မာပြည်ကချင်းကုလသမဂ္ဂအဖွဲ့ကရိုဟင်ဂျာတွေကိုအကူအညီပေးနေကြပါတယ်။ဒါပေမဲ့လက်ရှိမှာ2018အတွက်ကုလသမဂ္ဂတုံ့ပြန်ဆောင်ရွက်ရေးပြည်ပလုံဆောင်မှုအစီအစဉ်မှာလိုအပ်တဲ့ငွေပမာဏက American dollar 1,950 ဖြစ်ပေမဲ့အခုချိန်ထိ33,000,000လုံးသာရထားပါသေးတယ်။
ရိုဟင်ဂျာတွေနဲ့သူတို့ဒဏ်ခံရတဲ့ဝင်းချင်ကတခြားအတိုင်းဝိုင်းတွေအတွက်နိုင်ငံတကာကနေမျှဝေခံစားတာဝန်ယူလိုတဲ့စိတ်ဓာတ်နဲ့လူသားချင်းစာနာမှုနဲ့ဖွံ့ဖြိုးမှုအထောက်အကူတွေကိုနိုင်ငံတကာအတိုင်းဝိုင်းကနေပေးအပ်မယ်လို့တွက်ဆထားကြောင်းလည်းပြောပါတယ်။ဒါအပြင်ဒီရိုဟင်ဂျာပြဿနာအဆုံးသတ်စေရေးအတွက်အချက်၃ချက်ကိုပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရှိတ်ဟာစီနာကကုလသမဂ္ဂမှာအခုလိုတင်ပြခဲ့ပါတယ
်။ I would like to share 3 recommendations. First, Myanmar must abolish discriminatory laws, policies and practices against Rohingyas.
ပထမအချက်အနေနဲ့မြန်မာဘက်ကမှန်မှန်ကန်ကန်နဲ့အချိန်မဆွဲဘဲရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုရှိတဲ့ဥပဒေတွေမူဝါဒတွေနဲ့လုံဆောင်မှုတွေကိုဖျက်သိမ်းပြီးသူတို့ကိုအတင်းပြောင်းရွှေ့စေတဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုဖို့ပါ။ဒုတိယတစ်ချက်ကရိုဟင်ဂျာအလုံးအစင်ပြေစေမဲ့ဝန်ကျင်ချက်ကိုဖန်တီးပေးဖို့ယုံကြည်မှုတည်ဆောက်တာ၊ရပိုင်ခွင့်တွေအကာအကွယ်ပေးဖို့အာမခံချက်ပေးတာနိုင်ငံသားပြည်ဖို့လမ်းဖွင့်ပေးတာနဲ့ချစ်နိုင်ရင်တခြားနိုင်ငံသားအလုံးကိုအကာအကွယ်ပေးဖို့လုံခြုံတဲ့ဇုံတစ်ခုဖန်တီးပေးဖို့ဖြစ်ပါတယ်။တတိယချက်ကတော့အထူးသဖြင့်ကုလအချက်အလက်ရှာအဖွဲ့ရဲ့အကြံပြုချက်အတိုင်းရိုဟင်ဂျာတွေပေါ်ကျူးလွန်သူတွေကိုတာဝန်ခံတာဝန်ယူမှုနဲ့တရားမျှတမှုရှိစေဖို့လုပ်ပေးပြီးသူတို့အပေါ်နောက်ထပ်ရက်စက်တဲ့ရာဇဝတ်မှုတွေကျူးလွန်မလာအောင်အကာအကွယ်ပေးဖို့ဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာအာဆာရိုဟင်ဂျာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်သားတွေတေဆုံးခဲ့ရတဲ့နောက်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေလုပ်ခဲ့တယ်လို့တိုင်းနယ်ချင်းတဲ့ရိုဟင်ဂျာတွေလည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါဒီလိုနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာလူသတ်မှုမရင်းကျင့်မှုနဲ့နေမီရှိုရာလိုလူခွင့်ချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကနေတင်ပြခဲ့ပေမဲ့မြန်မာဘက်ကတော့ဒါကိုလက်မခံပဲဒါဟာအကြမ်းဖက်သမားတွေကိုနှိမ်နှင်းတာဖြစ်ကြောင်းပြောဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပေမဲ့သူတို့နေရပြန်ရေးအတွက်2018ခုနှစ်မှာပဲဘင်္ဂလားဒေ့ရှ်နဲ့သဘောတူလက်မှတ်ရေးထိုးလှုပ်ဆောင်နေတာဖြစ်ပါတယ်။ဒုက္ခသည်တွေဌာနေပြန်ရေးမှာလက်ခံဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာဘက်ကပြောပေမဲ့နိုင်ငံတကာကတော့မြန်မာနိုင်ငံဟာဒုက္ခသည်ပြန်လက်ခံရေးအတွက်အသင့်မဖြစ်သေးဘူးလို့ပြောဆိုနေကြတာပါ။အခုကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပဲကျယ်ဆယ်ပရင်းနေကြရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာမင်ကွန်းပြောကြားဖို့ရှိပြီးအဲ့ဒီအချိန်မှာရိုဟင်ဂျာပြဿနာအဆုံးသတ်ရေးထပ်ပြီးတင်ပြမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလည်းရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ပို့နိုင်ရေးအတွက် ဘယ်လိုလှုပ်ဆောင်ရမယ်ဆိုတာကိုနီးလန့်ရှာဖို့အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းဝန်ကြီးများအဆင့်ဆွေးနွေးပွဲမှာတင်ပြမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။